ဘာမပေါ့ကတ်စ်နှောင်းဝက်ကိုနားဆင်နေကြတဲ့မိတ်ဆွေတွေအားလုံးမင်္ဂလာပါငါတို့ခေတ်မဟာဂီတအပိုင်း3ကနေပြန်လည်ကြိုဆိုလိုက်ပါတယ်အရင်အပိုင်းတစ်ခုမှာတော့80ခုနဲ့90ခုနဲ့ဂီတရေးစီးကြောင်း alternative ကိုပိုင်တန်စင်တွေအကြောင်းအောင်နိုင်ငံတကာနဲ့မြန်မာနိုင်ငံအခြေအနေပေါ်မူတည်ပြီးတော့ပြောခဲ့ပါတယ်ဒီတစ်ခေါက်မှာတော့2000ခုနဲ့ဝင်းကျင်ကအနောက်ကဘာရဲ့ဂီတရေးစီးကြောင်းပြောပြမှာပါနှစ်ထောင်ခုနှစ်တည်းရဲ့အနောက်ကဘာဂီတဒီတစ်ခေါက်မှာတော့ပြည်ရင်းဂီတကိုရှေ့မဆက်ခင်နှစ်ထောင်ခုနှစ်တည်းရဲ့ဒီကဘာဂီတတကယ်တော့အနောက်ကဘာဂီတပေါ့နော်ဒါတွေကိုကျွန်တော်တို့အရင်ပြန်ကြည့်ရအောင်ပါ90ခုနှစ်တည်းရဲ့အလဲပန်းအစလို့ရှင်ရခဲ့တဲ့ Backstreet Boys တို့ NSYNC တို့လို့ဒီ Boy Band တွေပေါ့ဗျာပြီးတော့ Britney Spears တို့လို့ Save the Pop တွေရဲ့ Michael Jackson နဲ့ Madonna တို့ရဲ့ Pop Hand တွေကိုအစင်းမြင်ထားတဲ့အဲဥပမာအရှာတို့ Beyonce တို့ Rihanna တို့ရဲ့ contemporary R&B တွေရဲ့ဘေဘုတ်တွေမှာကြီးစိုးနေခြင်းဖြစ်တယ် Electro Guitar House Trance Chill Out နဲ့ကျွန်တော်တို့စီမာဒီ The Jam ဆိုရင်ဖွင့်တဲ့ Eurodance တွေလည်းစင်ပေါ်ရောက်လာတာပေါ့ဗျာဒါမဲ့ DSC မှာကျွန်တော်အဓိကပြောချင်တာကဘာနဲ့မြန်မာရဲ့ Rock Guitar အရွေကောက်ကြောင်းနေပဲမလို့2000ခုနှစ် Rock Guitar ရဲ့အရွေကိုအဓိကထားပြီးပြောပြသွားမယ်Rocky AC ဆိုရင်ပဲ Hip Hop အကြောင်းတော့မပါမဖြစ်ပါလားမှာပါပဲ2000ခုနှစ်တည်းမှာကျွန်တော်တို့စီက Hip Hop နဲ့ Rock Hip Hop နဲ့ Punk ကဒီ Universe တစ်ခုစီလို့စီးစင်းနေပြီးတော့တချင်းနေရဲမှာရောအပြင်မှာဘက်တရီရှိခဲ့တယ်ဒါပေမဲ့လည်းကဘာမှာပေါင်းဆက်သွားပြီးခဲ့လို့ကလေးတွေတော့တော်တော်ကြီးပြင်းနေခဲ့ကြရပြီပေါ့ဗျာနောက်တစ်ခုကကျွန်တော်ပြောနေတဲ့ Rock Metal အရေးဆိုတာကဒီအနောက်တိုင်းစီကဂီတာတွေရဲ့အပေါ်မှာပဲနောက်ခံထားတာဖြစ်တယ်ဆိုလိုတာအာရှအာဖရိကနဲ့ဒီအရှေ့လေပိုင်းနေစီကရော့ဂီတာတွေကိုနောက်ခံထားတာမဟုတ်ဘူးကျွန်တော်တို့အနေနဲ့လည်းဒီနေ့အထိပေါ့နော်အဲအဲ့ဒီအနောက်တိုင်းပြင်ပရော့ဂီတာတွေအကြောင်းကောင်းကောင်းမသိလို့ပါပဲအနောက်တိုင်းရော့တွေအပြင်ကျွန်တော်စိတ်ဝင်စားတာကတော့ဂျပန်နေစီကရော့ကျွန်တော်တီးတော့ကလည်းဒီရော့ဂီတာဆိုတာအနောက်ကဘာဆင်းသက်လာတာဗျာဂျန်တဲ့ရက်တွေစီကိုအာရုံမရောက်ခဲ့တာလည်းဖြစ်တာပေါ့alternative guitar ဖြစ်လာဖို့ဒီ America Latin เนาะဓာတ်တွေအပြင် Britain German စတဲ့ဥရောပဘက်က guitar ဆန်းသက်မှုတွေကလည်းအရေးပါခဲ့သလိုပဲ metal guitar မှာဆိုလို့ရှိရင် Sweden တို့ Norway တို့ဘက်ကတီးခြားပေါ်ပေါက်လာတယ်လေရှိသလိုမျိုးပေါ့အာရှနဲ့ Africa ဘက်တွေကနေပြီးတော့ဒီ rock guitar အပေါ်တက်ရောက်ပုံတွေရှိလို့ရှိရင်လည်းသိကျင်ပါသေးတယ်2000ခုနှစ်လွန်လာပြီးတဲ့နောက်မှာတော့ rock guitar ကအခြားဒီ genres တွေအများကြီးနဲ့ပေါင်းဆက်ခဲ့တယ်80ခုနှစ်ကပင်မရော့ခ်နဲ့မယ်ဒယ်မြစ်ကြီးနှစ်ဆင်း80ခုနှစ်တည်းက Punk 90ခုနှစ်အစောပိုင်းတွေမှာတော့ Alternative ဒီ Grunge တို့ Post Punk တို့ New Wave တို့ပေါ့နော်ဒါတွေအပါအဝင် Electronic Guitar အနွယ်ဝင် EDM Electro Guitar ပေါ့ IDM နဲ့ Industrial Guitar တွေပါပေါင်းစပ်ခဲ့ပြီလို့ပြောလို့ရတယ်အရေးကြီးတဲ့ IDM Guitar အကြောင်းလည်းအကြံပြန်ပြောပြရစီIDM ကတော့ဒီ intelligent dance music ပေါ့နော်အဲအဲ့ဒီ IDM က EDM ရဲ့ဂိုင်းခွဲမျိုးအစားတစ်ခုဖြစ်ပေမဲ့ dance ဖို့တဲ့ဒီ electro ကို instrument မပါဘဲနဲ့ computer တွေ software တွေ keyboard တွေနဲ့ guitar တစ်ခုအနေနဲ့သူကတီးခတ်ထားတဲ့မျိုးအစားဖြစ်တယ်သူကြီးတသက်ဆိုရင်တော့ဒီ video game တွေကတီးလုံးနေလို့ပါပဲ avant-garde guitar သမားတွေ progressive guitar သမားတွေအတွက်တော့အသုံးချဖို့သိပ်ကောင်းတဲ့အသံဖန်နှီးမှုတွေပေါ့ဗျာ radiohead နဲ့ beyond တို့လိုဒီ app pop တွေ ad rock နဲ့electronic သမားတွေရဲ့တခြင်းနေမှာကြတော့ IDM ကိုကောင်းကောင်းအသုံးပြုထားတာတွေ့ရနိုင်တယ် hip hop တို့ new age တို့ ambient တို့ guitar တွေမှာလည်းဒီ IDM ကိုထည့်သုံးပြီးတော့သူတို့ guitar ကိုစမ်းသစ်လှပသွားစေတွေ့ရလိမ့်မယ်ဒီလိုပေါင်းစပ်မှုတွေကြောင့်ရယ်မူလနဲ့မတူတဲ့ပုံစံတွေကြောင့်ရယ် guitar အမျိုးအစားတွေမှာ contemporary တို့ new တို့ revival တို့ alternative တို့ post တို့ဆိုတဲ့ဒီအသုံးအနှုန်းတွေတွဲသုံးလာတာတွေ့ရလိမ့်မယ်ဥပမာ contemporary R&B a new matter ဟလာเนาะနောက်ပြီးတော့ new disco ပြီးရင် post punk revival alternative hip hop alternative matter alternative country post grunge post hardcore စသဖြင့်ပေါ့ဗျာ2000ခုနှစ်တည်းမှာကြီးစိုးခဲ့တဲ့ rock guitar မျိုးစားအသစ်တွေကတော့ alternative rock post grunge post britpop new matter pop punk emo post hardcore matter ကိုနဲ့ဒီ indie rock တွေဖြစ်တယ်2000ခုနှစ်အစောပိုင်းမှာလည်းဒီ king hong rock ကြီးဖြစ်တဲ့ဘွန်ဂျိုဗီတို့ Aerosmith တို့ AC/DC နဲ့ဒီ GNR တို့ရဲ့ album အသစ်တွေကရောင်းအားကောင်းဆုံးဖြစ်ခဲ့တယ်။ အလူငယ်မျိုးဆက်တွေအတွက်ကတော့အသေးရိုက်ခတ်လာတဲ့ rock line လုံးကြီးနဲ့အတူတူစီးမျောနေကြတာပေါ့ဗျာ post prep pop နဲ့ indie rock post prep pop နဲ့ indie rock တွေကိုတောက်ပစေကြတာတော့ coldplay တို့ radiohead တို့ beyond တို့ the liberties oasis ဟဲ့လာနောက်ပြီးတော့ travis blah the hives ဒီတို့ရဲ့အောင်မြင်မှုတွေကြောင့်အများကြီးပါတယ်သူတို့က80 90ခုနှစ်တွေကအောင်မြင်ခဲ့တဲ့ဂီတသမားတွေဖြစ်ပေမဲ့လည်း2000ခုနှစ်တွေမှာတော့အရင်သူတို့တခြင်းတွေနဲ့တော့မတူတော့တဲ့တခြင်းတွေကိုဖန်တီးပြုလုပ်ခဲ့ကြတာဥပမာradiohead ဆိုလို့ရှိရင် kid album မှာ instrumental band ကိုခဏခောက်ထားပြီးတော့ guitar bass ချနောက်ပြီးတော့ computer နဲ့ synthesizer တွေပေါ့နော်ဒါတွေကိုအားကိုးပြီးတော့ idm အတံပြုလုပ်ချက်တွေနဲ့အသားပေးဖန်တီးကြတာတွေ့ရတယ်pop bank pop bank ရေလို့တခိဖြစ်စီခဲ့တာတော့ blink 182ပြီးတော့ everlabin ဟလာနောက်ပြီးတော့ sam 41 and new found glory good charlotte သူတို့ဖြစ်လိမ့်မယ်သူတို့ဘက်မြန်မူလဘန်းအရှင်သခင်တွေဖြစ်တဲ့ iggy pop တို့ sex pistols တို့နဲ့အဝေးကြီးဖြစ်သွားတယ်လို့မျိုး80ခုနှစ်တည်းက suicide tendencies တို့ရဲ့ဒီ hago band တွေပေါ့နော်ပြီးရင် 90 ခုနှစ်တည်းက offspring တို့ရဲ့ skate band တွေနဲ့လည်းမတူပြန်ဘူးကျွန်တော်တက်ကတော့တက်နေတဲ့အချိန်ဒီ VCD ဆိုင်ကတစ်ချက်200ဝန်းနဲ့ဝယ်လာတဲ့ Blink 182 VCD ကိုဖွင့်လိုက်တော့အဲ့ဒီအဖွဲရဲ့ကောင်နဲ့ကိုတုံးလုံးနဲ့လမ်းပေါ်မှာပြေးနေတယ်တွေ့လိုက်တယ်။အဲ့ဒီ pop band ရဲ့ကောင်နဲ့အမြဲဆောက်ခွက်ပြောင်းတယ်။အဲ့ဒီတော့စီဝါရဲ့အောင်မြင်နေတဲ့ boy band တွေကစော်ကြည့်ပဲတွေကိုလှောင်တယ်ဗျာ။shock humor တွေเนาะနောက်ပြီးတော့ဒီ twilight humor တွေစသဖြင့် alien ရှိရဲ့ stand တွေပေါ့ဗျာ။မစင်မကျင်ကစားနည်းတွေအလွန်ကျွံလောင်ပြောင်မှုတွေဒါတွေကိုလုပ်ပြလိမ့်ရှိရဲ့။ဒါပေမဲ့အဲ့ကောင်တွေကတပြားရောင်းရတယ်မှာ platinum တွေချိတ်တယ်Grammy ဆုတွေရတယ် Alternative Rock Post Grunge Alternative Rock Post Grunge တွေကိုကြေလောင်စေခဲ့တာကတော့ Foo Fighters တို့ Creed တို့เนาะနောက်ပြီးတော့ Alter Bridge Nickelback Stained Lifehouse Cedar Incubus Hoobastank Three Doors Down เนาะနောက်ပြီးတော့ Battle of Mud Our Lady Peace Switchfoot shine down 3 days grace ဒါတွေဖြစ်တယ်90ခုနှစ်အစောပိုင်းတွေမှာ grunge ancient men သားကကိုဘင်းရဲ့ why nirvana ရဲ့ဖန်တီးမှုတွေကတော့ grunge alternative rock နဲ့ punk guitar တွေပိုတောက်ပလာစေကိုတွန်းအားဖြစ်စေခဲ့တယ်လို့1994ခုနှစ်မှာဒီကက်ကသူ့ဘဝသူရုပ်သိမ်းပြီးသွားတဲ့နောက်ပေါ့နော်အဲကျန်ခဲ့တဲ့ nirvana foo fighters ဖြစ်လာပြီးတော့2000ခုနှစ်အစောပိုင်း post grunge လောကမှာဆရာတစုအနေနဲ့ဦးဆောင်ခဲ့တယ်Grunge ကကြတော့သူအချောမကန်ရသေးတဲ့နယံတစ်ချက်ဆိုရင် Post Grunge ကကြတော့အချောကန်ဆေးတုပ်ပြီးတဲ့နယံတစ်ချက်လို့ပြောလို့ရတယ်80ခုနှစ်တည်းရဲ့ Punk နဲ့ Rock ရဲ့ပေါင်းစပ်မှုကနေမွေးဖွားလာပြီးတော့90ခုနှစ်မှာစင်ပေါ်ရောက်လာတဲ့ Grunge က90ခုနှစ်တည်းရဲ့အလဲအဆလို့ Jungle Pop, Pop Punk, Ska Revival, Alternative Metal နဲ့ဒီ Classic Rock တွေစီကနေပြီးတော့မျိုးပီစာနည်းနည်းစီပေါင်းစပ်ပြီးတော့ Post Grunge အဖြစ်နဲ့သူမျိုးဆက်တွေကိုမွေးဖွားခဲ့ခြင်းပဲဖြစ်တယ်New Metal New Metal ကတော့2000ခုနှစ်လောက်မှစင်ပေါ်ရောက်လာတယ်ဆိုပေမဲ့လည်း Korn တို့ Limp Bizkit တို့ Slipknot တို့ကဒီ90ခုနှစ်အစောပိုင်းတွေကအစပြိုးခဲ့ပြီးသားဖြစ်တယ် Rage Against the Machine and not bro Deftones Incubus နဲ့ Go Chamber တို့ရဲ့တခြင်းတွေအပါဝင်ပေါ့ဗျာသူတို့က New Metal Monster ကြီးတွေပဲ2000ခုနှစ်အစောပိုင်းမှာတော့ Linkin Park System of a Down POD Stained Papa Roach Disturb Evanescent တို့ကတော့ဒီ New Metal ရဲ့ပြည့်သက်များတဲ့ Rock Star တွေဖြစ်လာတယ်ကျွန်တော်တော့အဲ့ကာလ New Metal ဂီတရဲ့ပုံရိပ်ကောင်းတဲ့အနေနဲ့ကတော့ Drawing Pool တို့ Matt Vane တို့ထည့်သွင်းခြင်းနဲ့ New Metal ဆိုတာကလည်းကျေပြန့်တဲ့ကောင်းစဉ်တစ်ခုပဲ Limp Bizkit တို့ဒီ POD တို့က Hip Hop နဲ့ပေါင်းဆက်တယ် Stain တို့ကတော့ Post Grunge ကနေလာတယ် Slipknot တို့ Disturbed တို့ Drawing Pool တို့ကတော့မဲတဲ့သွေးသားပုံများတယ် Linkin Park နဲ့ Papa Roach ကတော့ Alternative Robert ကိုပို့ရောက်တာပေါ့နော် A System of a Down တို့ကတော့အဲ့ကာလမှာရှာရှာပပကျွေးရတဲ့ဘဲတွေပါပဲရှေ့ရရှိသမျှဂီတ Genres တွေအားလုံး Fusion လုပ်ပြီးတော့ New Metal ခေါင်းစဉ်အောက်မှာလဲသူတို့ကမိမ့်မိန်ရှိနေနိုင်တာပါပဲ Emo Screamo 2000ခုနှစ်အစောပိုင်းအစလိုတောက်ပလာတဲ့ဂီတအမျိုးအစားတစ်ခုကတော့ Emo ဖြစ်တယ်90ခုနှစ်တွေတော့သူကမြောက်ဂီတအနေနဲ့ရှိခဲ့တာpost hardcore နဲ့ hardcore punk နဲ့မြေပြားခံပြီးတော့ alternative rock တို့ pop punk နဲ့ indie rock တွေရဲ့ရေစီးကနေ ဆက်နွယ်စီးစင်းရာကနေဖြစ်လာတဲ့ genre တစ်ခုပေါ့เนาะကျွန်တော်စနားထောင်မှုတာကတော့ The Use 2002ခုနှစ်ဖြစ်တယ် New Metal နဲ့လည်းမတူဘူး Alternative Rock နဲ့လည်းမတူဘူး Grunge တွေ Punk တွေနဲ့ဆင်းသလိုလိုနဲ့ကွဲပြားနေပြန်တယ် The Use Jimmy Eat World နဲ့ Fall Out Boy တချင်းတွေကို Emo Man ဘာမှမသိနားထောင်ခဲ့တာပါပဲ2004ခုနှစ်လောက်မှာတော့ My Chemical Romance ရဲ့MB ကြည့်ရောမှာပဲ emo ဆိုတာရောသူတို့ရဲ့တမူကွဲပြားတဲ့ဒီ fashion တွေနဲ့အတန်တွေကိုပါတိလာရတာပေါ့ဗျာမျက်ကွင်းတွေကိုအနံ့အောင်ချဲပြီးတော့ခက်ကြက်ကြက်အနံ့အောင်ဝက်စားတွေဝက်ပြီးတော့ဒီနာကြီးမှုတွေနားမလည်နိုင်မှုအပြည့်နဲ့အာဒီ vocal fry နေနဲ့အော်ဟစ်နေတဲ့ပုံတွေပေါ့ Sunny Day Real Estate Hawthorne Heights The Promise Ring Paramore စတဲ့ဒီ2000ခုနှစ် emo ဆရာကောင်းတွေကိုတော့ကျွန်တော်2000ခုနှစ်နှစ်ကုန်ကန်ဒီလောက်မှတိခဲ့အမှန်တမ်းပြောရရင်တော့အီမိုကကျွန်တော်အပေါ် new metal post grunge နဲ့ဒီ alternative rock တွေလောက်ဆွဲဆောင်မှုမရှိခဲ့တာလည်းပါပါတယ် hip hop ရဲ့ရွှေခေတ်ကိုတချို့ကကြတော့အဲ Tupac တို့ Wu-Tang တို့အပြင် Snoop တို့ Ice Cube တို့ Jay-Z တို့လို legendary ရှိခဲ့ရာ90ခုနှစ်အစောပိုင်းနေလို့ပြောကြတယ်တချို့ကကြတော့2000ခုနှစ်တွေမှာလို့ဆိုကြပြန်တယ်ဆိုတော့2000ခုနှစ်တွေမှာက Eminem တို့ Jay-Z တို့ Lil Wayne တို့เนาะနောက်ပြီးတော့50 Cent တို့ Kanye West တို့ရဲ့သူတို့ album တွေအကြီးကျယ်အောင်မြင်ခဲ့ရတာသူတို့ကဒီ hip hop ရဲ့ icon တွေလို့ဖြစ်စေခဲ့တာကြောင့်လည်းဖြစ်နိုင်တယ်အဲအဲ့ဒါပြီးတော့2000ခုနှစ်တွေထဲမှာNelly, Outkast, Black Eyed Peas, T.I., Common ပြီးတော့ Nas ဟာလာနောက်ပြီးတော့ Busta Rhymes, Puff Daddy, being Snoop Dogg နောက်ပြီးရင်and Missy Elliott being MIA Lee Kim being Gorillaz GZ being Timbaland the game ပြီးတော့စတဲ့ဒီ hip hop bar ရဲ့ album တွေလဲဘေဘုတ်တွေမှာနေရာယူခဲ့တာပါပဲဒီ dollar sign နေနဲ့ရွှေဆွဲကြိုးကြီးကြီးတွေเนาะတဖိတ်ဖိတ်တလက်လက်လက်ပနာကြီးတွေနောက်ပြီးတော့ Oasis တွေ low rider ကားကြီးเนาะခေါင်းတလုံးလုံးနဲ့ MCA style toss ထွားကြတဲ့ဒီ2000ခုနှစ်အစောပိုင်းကို hip hop ရဲ့ bling bling era လက်လက်ထားတဲ့နှစ်ကာလများလို့လဲခေါ်ကြတာပေါ့ဗျာဒါပေမဲ့2000ခုနှစ်မှာကျွန်တော်သိတဲ့ rap blogger သားတွေကတော့90ခုနှစ်က DMX, Ice Cube, Coolio, ပြီးတော့ Wu-Tang Clan, နောက်ပြီးတော့ Tupac, Public Enemy,Dr. Dre, Snoop Dogg, Eminem နဲ့ Jay-Z တို့လောက်ပါပဲ။ဒါတော့ Jay-Z ကို Linkin Park နဲ့တူတူ Collision Course Album ထွက်လာလို့သိတာ။2010လောက်ထိနိုင်ငံခြား Hip Hop တွေကိုကျွန်တော်ဝယ်နားထောင်ခဲ့တာဆိုလို့ Eminem ရဲ့ Marshall Mathers တခွပဲရှိရ။ဘာသာစကားအခက်အခဲကြောင့်မလို့ Hip Hop နဲ့ကျွန်တော်သိမနီးစက်တာလားမသိပါဘူး။2000ခုနှစ်တွေကဒီပြည်ရင်း Hip Hop တွေဆိုရင်တော့ကျွန်တော် Rock တွေအကုန်ခဏထားထားတယ်ဗျာ။ဆိုတော့အဲ့ Hip Hop တွေ2000ခုနှစ်ထဲက Hip Hop တွေကျွန်တော်နားထောင်မြင်ခဲ့။ဒါဖြစ်ရင်ကျန်ပြပဟစ်ဟော့ပါတွေ MC တွေဘလို့သိလဲဆိုတော့ရုပ်ရှင် soundtrack တွေပေါ့နော်အဲ့ဒီအတစင်းသိရသူတို့ကတေးဥဆောင်လဲလုတ်ကြတာဟုတ်ပြီးတော့သူတို့ပါတဲ့ဇာတ်ကားတွေမှာသူတို့တခြင်းတွေလဲပါလိရှိကြတယ်ကူလီယိုရဲ့ Gangster Paradise ကိုတော့ Grammy Award winner 1996ဝင်မှာပါလာခဲ့လို့နားထောင်ခဲ့ဘူးတယ်hip hop ကိုမကြားဘူးခင်ကအဲ့ဒီချင်းတိတ်ကြိုက်နေမိခဲ့တာ2000ခုနှစ်အစောပိုင်းမှာကကျွန်တော်သိတဲ့ hip hop ဆိုတာ90ခုနှစ်တည်းမှာကြီးစိုးခဲ့တဲ့ old school gangster rap တွေ hi-fi စတဲ့ဒီ hip hop အမျိုးအစားတွေဖြစ်လိမ့်မယ်တကယ်တော့2000ခုနှစ်ထဲရောက်ချိန်မှာ hip hop လောကမှာကြီးစိုးနေတာ crank g-funk စတဲ့အမျိုးအစားတွေဖြစ်တယ်ဒီ season ကိုတော့ကြပြားဆရာစာရေးဆရာမောင်ယူပိုင်ကခန်းစားသူတွေတနာပြုတ်ပြီးတော့ဇန်ညွန်ရေးဖွဲထားတာကို VPN ကနေပြီးတော့ပြန်လည်တင်ဆက်ပေးနေတာဖြစ်ပါတယ်ကျွန်တော်ကတော့ဝေရမုန်းနေပါတခြင်းနေကိုယ်တိုင်ရေးပြီးကိုယ်တိုင်ဆိုပါတယ်